နိုင်ငံရဲ့ဒီပကျွေးမီဒေါ်လာ10,000တထောင်ကျော်ရှိနေတယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။အကျွေးများဆုံးဝန်ကြီးဌာနကတော့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဖြစ်ပြီးတော့သူ့နောက်မှာတော့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနနဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနတို့အတူတူပဲရှိနေကြပါတယ်။ဖေဖော်ဝါရီလ23ရက်နေ့ကပြန်လည်စတင်ခ ပြောင်းစုလွတ်တော်နဝမပုံမှန်အစည်းအဝေးမှာစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြောင်းစုဝန်ကြီးဦးစိုးဝင်းကအစိုးရအဖွဲ့ကစားပြောင်းစုရဲ့ဘဏ္ဍာငွေအရာ300ရာဥပဒေကြောင့်တင်သွင်းလာမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။
နိုင်ငံတော်ရဲ့ကြွေးမီရရက်ကိုနေပတ်သက်ပြီးကျွန်တော်ရှင်းလင်းတင်ပြချက်စာအုပ်မှာအပြည့်စုံဖော်ပြထားပါတယ်။32.26နေ့အထိကြည်တွင်းကြွေးမီနဲ့ GDP အချိုးမှာ22.9%ကနေဖြစ်ပြီးပြည်ပကြွေးမီနဲ့ GDP အချိုးမှာ59.9%ကနေဖြစ်ပါတယ်။နိုင်ငံတော်ရဲ့ကြည်တွင်းပြည်ပကြွေးငွေများနဲ့ပတ်သက်ပြီးကြွေးမီခန့်နိုင်ရေးစမ်းစစ်ချင်း
ကျွေးမီစီမံခန့်ခွဲမှုခိုင်မာအားကောင်းစေရန်ဆောင်ရွက်ခြင်း၊ကျွေးမီမှတ်တမ်းတင်ခြင်း၊ကျွေးမီအစီရင်ခံစာများကိုစင်တတရဆောင်ရွက်ရှိပါကြောင်းတင်ပြအပ်ပါတယ်။ကျွေးမီစီရင်အရာပေးဖို့ကြံတဲ့ဌာနအဖွဲ့အစည်းအလိုက်မှာလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကအမေရိကန်ဒေါ်လာ3,000ကျော်နဲ့အများဆုံးဖြစ်ပြီးစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကအမေရိကန်ဒေါ်လာ1,600ကျော်နဲ့အများဆုံးပေးဖို့ကြံတဲ့ဝန်ကြီးဌာနအနေနဲ့ရက်တီနေကြတယ်လို့ဆိုပါတယ်။ပြည်ပကျွေးမီအနည်းဆုံးဌာနအဖွဲ့အစည်းအနေနဲ့မန်လေးမြို့တော်စီပင်တာယာရေးကော်မတီကအမေရိကန်ဒေါ်လာ8,000ကျော်ဖြစ်တယ်လို့ဆိုပါတယ်။ ပြည်ပကျွေးမီပြန်လည်ပေးဆက်ရမယ်နိုင်ငံ59နိုင်ငံရှိပြီးအဖွဲ့အစည်းအနေနဲ့6ခုရှိရဲလို့ဆိုပါတယ်။ပေးရမယ်ကျွေးရှင်နိုင်ငံတွေထဲမှာတရုတ်နိုင်ငံကိုအများဆုံးပေးရမှာဖြစ်ပြီးအမေရိကန်ဒေါ်လာ1,000ကျော်ပေးရမှာပါ။သူ့နောက်မှာတော့ဂျပန်နိုင်ငံကအမေရိကန်ဒေါ်လာ1,200ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ပြည်ပကျွေးမီနဲ့ GDP အချိုးက55.9%ကိုဖြစ်တယ်လို့လည်းပြည်အောင်စုဝန်ကြီးကလွှတ်တော်မှာပြောဆိုသွားပါတယ်ရှင်။
ဖမိခါသတင်းပေးပို့ထားတာပါ။